ဆက်မှုလေယာခင်မှာလေသမားတွေဆက်အကြောင်းကိုနားလည်အောင်စူးစမ်းကြဖို့နဲ့လေယာစိုက်ပျိုးရင်ကြုံတွေ့လာနိုင်တဲ့အန္တရာယ်တွေကမိုးကြိုးဖြစ်တာနဲ့မွေအန္တရာယ်တွေအကြောင်းကိုဒီတစ်ပတ်မှာပြောပြပါရစေ။ဆက်မှုလေယာတော်တော်ထွန်းကားတဲ့ခေတ်ကိုရောက်နေပေမဲ့မြန်မာနိုင်ငံကလေသမားတွေဟာလေယာသုံးထွန်းဆက်တွေအကြောင်းသိပြီးမသိကြသေးဘူးလို့လုပ်ငန်းခွင်အန္တရာယ်ကင်းရေးဆိုင်ရာအကြံပေးဦးအေးငိမ့်ကပြောပါတယ်
။သေးစားလေယာသုံးစက်ကြီးရတယ်ပေါ့နော်။လက်တွန်းထုံးဆက်တူချူလေးဆက်တူသေးစားကောက်ရိပ်ဆက်တူစသည်အဲ့ဒီအရာတွေသုံးပါတယ်အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့လယ်သမားတွေအနေနဲ့သေချာကြားနာနာသိထားတဲ့ပိုးစံမျိုးမရှိသေးပါဘူးအဲ့ဒီဆက်တွေအကြောင်းကိုသေချာမသိဘဲနဲ့ဟိုသုံးမယ်ဆိုလို့ရှိရင်အနေဒရောများပါတယ်ဆက်တွေရောင်းလို့မယ်ဆိုတာနဲ့လယ်သမားတွေဒီဆက်တွေအကြောင်းကိုသေချာသင်ပြပေးဖို့ရေနောက်ပြီးဆက်တွေကိုဘယ်လိုမောင်းအောင်မယ်ဆက်တွေကိုဘယ်လိုပြည့်ပြင်ထင်းထင်းအောင်မယ်အနေနဲ့ကြောင်လို့ဘလို့တော့ရမယ်ဆိုတဲ့အဲ့ဒီအရာကိုသူတို့သိချာချာသင်တန်းပေးဖို့ရှင်းလင်းပြောပြဖို့အရေးကြီးပါတယ်။စပိုင်ရှင်နေနေနဲ့ဒီဆက်ကိုဝယ်လာပြီဆိုလို့ရှိရင်ပထမဆုံးစပြီးတော့လိုအပ်မှာစပိုင်ရှင်လက်ဆွဲဆောင်ကိုသိချာချာနဲ့ဆက်ဖို့လို့အရေးကြီးပါတယ်။နားမလည်လို့ရှိရင်လည်းနားလည်သူနေမြန်ပြီးတော့မှတ်သားမောက်နှင်ဖို့လို့အရေးကြီးပါတယ
်။ဆက်မှုလေယာကိုပြောင်းနေနေရမှာဆက်အကြောင်းဂဂနနနားလည်ဖို့အရေးကြီးတယ်လို့ဆက်မောင်းနေနေရမှာလိုက်နာရမယ့်အချက်တွေကိုလည်းဂရုစိုက်ဖို့လိုအပ်ပါတယ်။
အရေးကြီးတဲ့ချက်တွေတော်တော်များရှိပါတယ်။စမောင်းတဲ့သူတွေအနေနဲ့ပေါ့နော်။နံပါတ်၁ကစမောင်းထားလို့ရှိရင်မဖြစ်ရပါဘူး။စမောင်းထားလို့ဆီလို့ရှိရင်ဆက်ကလဲနေတဲ့အတွက်ကြောင့်အဲ့ဒီမှာမိဘွားတွေတွေ့မယ်။အဲ့တော့အဲ့ဒီမိဘွားကစင်းရထိလိုက်တဲ့အခါမှာမိလောင်နိုင်ပါတယ်။ဆက်ကိုတခုအကြောင်းစုံတရားကြောင့်ပြင်တော့မယ်ဆိုလို့ရှိရင်ဆက်ကိုလုံးဝရပ်ထားဖို့အရေးကြီးပါတယ်။လက်တွန်းထုံဆက်မှာထုံသွားမှာပေါင်းနေမြက်တွေညိနေတယ်ရှင်းနေတယ်ဆိုလို့ရှိရင်လည်းအင်းငင်ကိုလုံးဝရလိုက်ဖို့အရေးကြီးပါတယ်။ဆက်ကိုပြင်တော့မယ်ဆိုလို့ရှိရင်ကိုနားမလည်လို့ရှိရင်ရမ်းမပြင်ရပါဘူး။ရမ်းမပြင်တာလည်းလုံးအနေများပါတယ်။နောက်အရေးကြီးတဲ့အချက်ကသမောင်းတော့မယ်ဆိုလို့ရှိရင်ခန္ဓာကိုယ်မှာယောရီယောရီဖြစ်နေတဲ့အဝေစားတွေကိုမွေးရပါဘူး။ဆိုလဲဝင်လက်စားတွေကိုလည်းမွေးရပါဘူး။အဲ့ဒီလဲဝင်လက်စားတွေကြောင့်ဆက်မှညက်ပြီးတော့အနေရှိပါတယ်။ဒါင်းရှင်းနေလို့ရှိရင်ဒီမှာတေချာတက်တက်ရေထုံးပြီးတော့ခမောက်ထဲမှာစောင်းထားဖို့ဒီနေ့စနေညက်ပြီးတော့ဒီကဲအွန်လိုင်းကျွတ်ထွက်တဲ့မာကတွေရှိဖို့ပါတယ်စက်ပိုင်ရှင်လက်ဆွဲထဲမှာဘယ်နှမိုင်းမောင်းပြီးတိုင်းမှာစက်ခိုင်းရင်တစ်ခါလုပ်ပါတော့ပြထားလို့ရှိပါတယ်စက်ကိုအမြဲတမ်းပုံမှန်စက်ခိုင်းရင်လို့အရေးကြီးပါတယ်အဲ့ဒီထက်မှာချောစီကိုပုံမှန်လဲပေးတာကျက်တဲ့နဲ့မူလီတွေကိုကျက်ပြီးတော့ပေးတာစသည်ပါပါတယ်တော်တော့ကထုံဆက်ကိုသုံးပြီးတဲ့အခါမှာတန်ရှင်းလို့ဖို့လို့ပြင်ရပါအောင်ထုံဆက်ရဲ့ဓာတ်ပေါင်းတွေကိုတေးချာချာရေးရေးဆေးဖို့လို့အမတ်တွေကိုရှင်းဖို့လို့လေးစစ်ကိုတေးချာစီကြောဖို့လုပ်ရေးကြည့်ပါတယ
်ထုံဆက်ကိုလေကွင်းထဲမှာမောင်းဖို့အတွက်ပုံစံဆွဲထားတာမို့အမြန်မောင်းရင်အန္တရာယ်ရှိတာကိုသိထားဖို့လိုအပ်တယ်လို့ဆက်ကထွက်တဲ့အခိုးအငွေ့တွေရဲ့အန္တရာယ်ကလည်းမသေးပါဘူ
းထုံဆက်ကိုဘယ်တော့မှအလုံးမိအခန်းထဲမှာမလို့ရပါဘူးညာသောအချက်တော့အင်းအင်းအသေးတွေနဲ့အော်နော်ကျွန်တော်စီမှာကိုတာ96တို့အခုတရုတ်ကလာတဲ့စက်တွေဆိုလို့ရှိရင်မြင်းကောင်ရင်ရ10ကောင်12ကောင်စသဖြင့်သုံးပါတယ်အဲ့ဒီအင်ဂျင်တွေကိုညသောအဖြစ်မောင်းနေတာဒီဇယ်နဲ့မောင်းတာပါအဲမီးခိုးတွေထွက်လာတာပါတယ်အဲ့ဒီမီးခိုးတွေမှာကာဗွန်ဒိုင်အောက်ဆိုက်နဲ့ကာဗွန်မိုနောက်ဆိုက်ဆိုပြီးတော့ဓာတ်ဝင်2မျိုးပါပါတယ်ကာဗွန်မိုနောက်ဆိုက်ကအနေတော်များပါတယ်သူခန္ဓာနာထက်ပိုးပြီးတော့ရှူမိလို့ရှိရင်တက်ပေနိုင်တဲ့အထိဖြစ်နိုင်ပါတယ
်စက်တွေအကြောင်းသိထားဖို့အရေးကြီးတယ်လို့တခြားသဘာဝအန္တရာယ်တွေရှိတာကိုပါနားလေဖို့လိုတယ်လို့ဆိုပါတယ်ဒီထဲမှာနေပူမိုးရွာမရှောင်ကွင်းပြင်ထဲမှာအလုလုကြရတဲ့လေသမားတွေအတွက်မိုးကြိုးအန္တရာယ်နဲ့မွေကြိုက်တဲ့အန္တရာယ်တွေကကြိုတင်ပြီးကာကွယ်နိုင်တာမျိုးပ
ါမိုးကြိုးပြင့်မဲ့အလားအလာရှိလို့ရှိရင်ရေအိုင်ချောင်းမြောင်းစသဖြင့်ဒီနေ့နေတဲ့နေရာတွေကိုရှင်ရောပါမယ်မိုးတိမ်လေးတွေမဲနဲ့လာပြီဆိုလို့ရှိရင်မိုးချိန်တိုင်းတွေကြားလာပြီဆိုလို့ရှိရင်ဒါမိုးကြိုးပြင့်မဲ့အန္တရာယ်ရှိနေပါတယ်အဲ့လိုမိုးကြိုးပြင့်မဲ့အန္တရာယ်ရှိလာလို့ရှိရင်တောင်ကုန်းသီးသီးဖြစ်နေတဲ့တစ်ပင်ထန်းပင်အုံးပင်စတဲ့မြင့်နေနေရာကိုရှောင်ရပါမယ်။နောက်တစ်ခုကဟင်းလေးမြင်ကြီးထဲမှာမတ်တက်ရနာကိုလည်းရှောင်ရပါမယ်။ကိုကအမြင့်ဆုံးဖြစ်နေတဲ့အတွက်ကြောင့်ကို့ကိုမွေးရပြစ်နိုင်တဲ့အန္တရာယ်ရှိပါတယ်။ကိုင်းထဲကိုသွားတဲ့အခါမှာဘယ်တော့မှလက်ဟုတ်လက်စားတွေကိုယူမတော့ပါနဲ့။တတူရဲ့တစ်စီတွေဖြစ်တဲ့အတွက်ကြောင့်အထူးဖြင့်ငွေရဲလို့ရွှေရဲလို့ဆိုတာလျှက်စင်းတော့အလွန်ကောင်းပါတယ်။မိုးကြိုးကိုဆွဲဆောင်ပြီးခေါ်ယူနေတယ်လို့ဖြစ်တဲ့အတွက်ကြောင့်အန္တရာယ်လာလာရှိပါတယ
်။မိုးချိန်နေတော့သပင်တွေထောင်းလာတာဟာမိုးကြိုးအတွက်သတိပေးချက်တစ်ခုလို့ဆိုပါတယ်
။ဒုက္ခနာကိုယ်ထဲမှာအီလက်ထရွန်တွေရှိပါတယ်။မိုးကြိုးပြည့်တဲ့ဆိုတာလည်းတိမ်တိုင်းမှာရှိတဲ့အီလက်ထရွန်တွေကမျိုးစည်းပုံကိုဆင်းလာမဲ့အန္တရာယ်ပါ။အဲတော့ကိုယ်ကောင်းပေါ်ကဇဗနီထောင်းလာပြီဆိုလို့ရှိရင်ကိုယ်ခန္ဓာကိုယ်ထဲမှာရှိတဲ့အီလက်ထရွန်တွေကဟိုဘက်ကအီလက်ထရွန်တွေနဲ့တွဲပြီးတော့မိတ်ဆက်တော့မယ်ဆိုတဲ့သဘောပါ။အဲ့လိုမိတ်ဆက်တယ်ဆိုတာဒါမိုးကြိုးပြည့်တာပါ။အဲတော့မိုးရဲ့ချင်းနေလို့ဇဗနီခန္ဓာကိုယ်မှာရှိတဲ့အမှုတွေထောင်းလာမယ်ဆိုအထုသတိပြုဖို့လိုပါတယ်။အဲ့လိုဖြစ်လာပြီဆိုလို့ရှိရင်ကိုယ်ထဲမှာဆောင်းရောက်ထိုင်မှာ ဒူးခေါင်းပေါ်မှာခေါင်းကိုအပ်ထားပါအဲဒူးနှလုံးကိုလက်နှစ်ဖက်နဲ့ပိုက်ထားပါကိုင်းမြင်တဲ့မှာဝမ်းရမှောက်နေတာပလက်လန်နေတာလဲလျောင်းနေတာမျိုးလုံးဝမလုပ်ပါနဲ့ဒီလိုတနည်းမှာမိုးရွတ်ပစ်ချလိုက်တယ်ဆိုလို့ရှိရင်ကိုင်းကရေဆူနေတဲ့အကြောင်းအဲ့ဒီရေကနေတဆင်ကိုယ်စီကိုအ мян ရောက်လာတတ်ပါတယ်တကယ်လို့လဲထုံနေတယ်ဆိုလို့ရှိရင်ရက်ပြီးတော့ထိုးဖြုတ်ကုန်းပုံတက်ဖို့လိုပါတယ်လဲထုံနေတာရေထဲမှာအလုံးနဲ့တဲ့အကြောင်းရေဟာအန္တရာယ်များပါတယ်တကယ်လို့ကိုကမြစ်ထဲမှာရောက်နေဆိုလို့ရှိရင်လေကိုဆက်ပြီးမလှော်ပဲနဲ့လေပေါ်မှာခုနပြောသလိုဒုတုပ်ပြီးတော့ခေါင်းကိုငုံထားဖို့လိုအရေးကြီးပါတယ်တကယ်လို့ကိုင်းမြင့်ထဲမှာလူအများကြီးရှိနေဆိုလို့ရှိရင်လူဆိုတာဟာလျှက်စင်းလုံးအလုံးမတိုင်ကောင်းတဲ့အတွက်ကြောင့်တယောက်နဲ့တယောက်ပုတ်ကတ်နေတာဟာမိုးကြိုးပစ်ဖို့အလားအလာမိုးကြိုးများပါတယ်
။မိုးကြိုးတံမခံရအောင်အဆောက်အဦတစ်ခုခုရှင်အထက်ဝင်နေဖို့လိုအပ်တယ်လို့ဆိုပါတယ်။မိုးကြိုးလိုပဲအန္တရာယ်ရှိတာတစ်ခုကမွေပါ။မွေရဲ့သဘာဝနဲ့မွေကပ်ရင်ဘာလုပ်ရမလဲဆိုတာကိုသိထားတာကအသက်ကိုကယ်နိုင်ပါတယ်
။တစ်ထင်းတစ်မြင်မိုးကပ်တဲ့အရေးတလက်တော်များပါတယ်။အဲ့မွေအန်လေးကိုဘလို့ကဝဲရမလဲဆိုတော့သူတို့သိထားဖို့ရေးကြည့်ပါတယ်။မွေတွေအများဆုံးနေတဲ့ကားလေချုံမုတ်နေတဲ့မှာဖြာလေးတွေထဲမှာနေတတ်တယ်။အခုတော့ကောင်းလိုင်းအောက်တွေထဲမှာနေတတ်တယ်။အဝတ်ပုံနေကြတဲ့မှာနေတတ်ပါတယ်။ကွက်မြင်ထဲမှာသူတို့နေတာရှားပါတယ်။မွေဆိုတာကသူတို့အန်လေးမသိဘူးလားပဲနဲ့ဘရောမအန်လေးတူလို့မရှိပါဘူး။အကယ်၍မွေကပ်ပြီဆိုလို့ရှိရင်လူနာဘက်ကယူဆိုင်ပါမွေတတ်ဖို့လို့မကြိုးစားပါနဲ့။မွေရှားနေတာနဲ့လူနာပို့ပြီးတော့အချင်းကြီးဆိုးလာတတ်ပါတယ်။ဟုတ်ရင်တော့မွေးကပ်ပြီဆိုလို့ရှိရင်အဲ့ဒီဒိုင်ယာကိုဓာတ်နဲ့ခွဲမယ်။နောက်ပလင်းကိုမိခင်ပြီးတော့အထက်အစိတ်ကိုစူးလုပ်မယ်အစပြင်ပေါ့နော်။အဲ့ဒီနေရာတွေခုခေတ်မှာလက်မခံတော့ပါဘူး။အဲ့ဒီမွေးကပ်တဲ့နေရာကိုရင်နဲ့ဆင်းကျဲကျဲဆေးပြီးတော့လက်လေးလုံးလောက်အဝတ်သားတန်းတန်းလေးခောက်ပြီးတော့အဲ့ဒီပုံမှာပတိလေးစီးပြီးထားပါ။တကယ်လို့တက်ပြီးတင်းသွားလို့ရှိရင်အဲ့ဒီနေရာမှာသွေးမလျှောက်တဲ့အတွက်ကြောင့်အချီပုတ်တာလက်ပုတ်တာအစပြင်ဖြစ်တတ်ပါတယ်။အဲ့တော့လူနာကိုမလုပ်ပါစေနဲ့ချင်နိုင်လို့ရှိရင်သူ့ကိုပလက်လဲထားပါ။ခြေတော့ကိုနည်းနည်းလေးညှင်ထားဖို့လိုပါတယ်။အကောင်းဆုံးကတော့အများဆုံးဆင်းဖို့ပို့ပါဒီလေအလုံးနဲ့အနေနဲ့ကိစ္စနဲ့ပတ်သက်ပြီးစောက်တွေကိုအခမဲ့ဖြန့်ဝေပေးပါတယ်ဖုန်းနံပါတ်0395913ရောက်ဆက်ပြီးတော့ကြောက်ရောက်နိုင်ပါတယ
်လုပ်ငန်းခွင်အနေနဲ့ကိစ္စဆိုင်ရာအကြံပေးဦးအင်းကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ